ကမ္ဘာတစ်လုံး COVID-19 အကူးစက်ခံရသူဟာစနေနေ့မှာတန်း80ကျော်သွားပြီဖြစ်ပြီးသေဆုံးရသူက13,000ခွဲကျော်ရှိတယ်လို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။ American နိုင်ငံမှာတော့ကူးစက်သူ19သန်းနီးပါးနဲ့သေဆုံးရသူက3,000ကျော်ရှိပြီးကမ္ဘာမှာအများဆုံးဖြစ်ပါတယ်။ကမ္ဘာမှာကူးစက်သူဒုတိယအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံမှာစနေနေ့ကတစ်ရက်အတွင်းနောက်ထပ်ကူးစက်သူ2,000ကျော်ရှိပြီးအခုဆိုစုစုပေါင်း10သန်းကျော်ရှိနေပြီးသေဆုံးရသူက3,000ခွဲလောက်ရှိတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဘရာဇီးမှာတော့တောက်ကြံတွေကနောက်ထပ်လူ900လောက်ဒီရောဂါနဲ့ထပ်သေဆုံးခဲ့တဲ့အတွက်အခုဆိုသေဆုံးရသူစုစုပေါင်း2,000နီးပါးရှိနေပါပြီ။ဘရာဇီးကပြည်နယ်28ခုထဲက73ခုမှာကူးစက်မှုနှုန်းတိုးလာတယ်လို့ဘရာဇီးကျန်းမာရေးဌာနကပြောပါတယ်။ဥရောပမှာတော့ကိုရိုနာဗိုင်းရပ်စ်အကူးစက်ခံသူ2,000နီးပါးနဲ့သေဆုံးရသူ9,000နီးပါးရှိနေတဲ့စပိန်နိုင်ငံမှာ COVID-19 ကာကွယ်ဆေးကိုတနင်္ဂနွေနေ့မှာစတင်ထိုးနှံပေးတော့မယ်လို့စပိန်ကျန်းမာရေးဝန်ကြီးကပြောပါတယ်။ဂျာမနီမှာတော့ဗြိတိန်မှာကူးစက်ပြန့်နှံ့နေတဲ့ဗီဇပြောင်း COVID-19 ပိုးသစ်ကိုပထမဆုံးကူးစက်သူဖြစ်ဗြိတိန်ကနေလင်းနဲ့ပြန်လာသူအမျိုးသမီးတူမှာချက်သပရင်းတွေကစတွေ့ခဲ့ရပါတယ်။